န်လင်းမြို့မှာဖြစ်ပျက်နေတဲ့ကျန်းသက်လျက်မှုတွေကိုဆွေးနွေးဖြေရှာဖို့ကျင်းပမယ်။လူလူတွေ့ဆုံပွဲကိုတိုင်းဒေသကြီးအစိုးရစီမံတင်ပြတာမှာအကြောင်းမပြန်တာကြောင့်ရပ်ဆိုင်းလိုက်ရပါတယ်။ဒီဆွေးနွေးပွဲကျင်းပခွင့်မရတဲ့အတွက်မြို့လူလူတွေထိခိုက်ရကြောင်းနဲ့ကျင်းပခွင့်ရအောင်ဆက်ပြီးစူးစမ်းသွားမယ်အကြောင်းပွဲစီစဉ်သူတွေကပြောပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့မန္တလေးမြို့မှာဒီရက်ပိုင်းတွေအတွင်းအကြမ်းဖက်လူရဲတာတွေဆက်တိုက်ဖြစ်ပွားခဲ့တာကြောင့်မြို့နေလူထုဟာညအချိန်ပြင်ထွက်ဖို့တွန်းဆုတ်တာတွေဖြစ်နေသလိုလူထုကပါကိုယ်လုံးချုံရေးအတွက်ကိုယ်တိုင်ပါဝင်ကင်းခဲ့တာတွေဆောင်ရွက်နေရချိန်မှာလူထုလုံးချုံရေးအတွက်ဒီလ23ရက်နေ့မနက်ပိုင်းမှာဆွေးနွေးပွဲကျင်းပဖို့ပြင်ဆင်ခဲ့ကြတာပါဆွေးနွေးပွဲကိုချဲရီတာဇံမြို့နယ်မဟာတကြတိဟဖျားရှိဓမ္မယုံတစ်ခုမှကျင်းပဖို့ပြင်ဆင်ခဲ့ပေမဲ့အစိုးရစီကအကြောင်းပြန်ကြားချက်မရတာကြောင့်ပွဲမဖြစ်မြောက်ခဲ့ကြောင်းပွဲစီစဉ်ရမှာပါဝင်သူစေယောင်စိုးတဘောပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့ကဥမ္မောင်မောင်ဦးကပြောပါတယ်
။ဟိုအကြောင်းကားကအဲ့နောက်မှာဖွင့်ပြမိတ်ကျင်းတဲ့ပုံစံမျိုးဖြစ်အောင်ပါဝင်အောင်ပြန်လုပ်ပါဆိုအစားအဆုံးသူတို့ကိုယ်တိုင်နဲ့အဆင်ပြေမော်ဗျာလုံဆုံးလုံးကြီးတွေလိုက်လုပ်ပေးတယ်ပြလိုက်တဲ့ဆောင်မှာနောက်ပိုင်းဆုံးခရယုံကအထိထွက်သွားတဲ့စာကိုတွေ့ရပါတယ်။အဲ့လိုနဲ့ဆယ်တိုင်းပြီးမရခဲ့ဘူးကြာအပြေးလေးလုံးနဲ့မပြေးသေးလို့ဆိုတော့ဆောင်ရွက်ဆောင်ရွက်မျိုးလက်တိတ်ချုပ်လာတယ်ပြန်လာတယ်မနဲ့ရောက်တဲ့ထပ်ကြိုးစားကျွန်တော်စောင့်နေတယ်သို့တော်လည်းအချိန်လေးကြာတဲ့ဒီနေ့ကမရလိုက်တော့ဗျာ။စိန်ကောင်းရင်ကြီးသွားတယ်ပဲကျွန်တော်ဒီခန္ဓာကိုအဖြစ်တော့ဘူးဆိုတော့အဲ့မှာပဲကျွန်တော်ကပြင်ပြလိုက်ရတယ်ပေါ့နော်။
ဒီခန္ဓာကိုဆရာတော်တန်ခါတော်တွေအပါအဝင်ရမီရပ်ဖတွေပညာရှင်တွေစီးပွားရေးလုပ်ငန်းရှင်တွေနဲ့လူမှုအဖွဲ့အစည်းကခေါင်းဆောင်တွေကိုပါဖိတ်ကြားထားတာဖြစ်ပြီးဘာကြောင့်ခွင့်ပြုမိတ်မပေးသလဲဆိုတာကိုပြန်ကြားတာမရှိကြောင်းလည်းပြောပါတယ်ဒီဆွေးနွေးပွဲကိုနောက်ပိုင်းမှာကျင်းပနိုင်အောင်ဆက်လက်ကြိုးစားသွားမယ်လို့လည်းဦးမောင်မောင်ဦးကအခုလိုပြောပါတယ်
မျိုးဟာမျိုးကြီးကညာဘက်မှာ၆လာတာကိုတော့ကျွန်တော်တို့ခံစားမိတယ်ကြောမလုံဘူးပဲသွားကြလာကြရတာဒီဆက်ရလာကြတာတော့ပြောမလို့မှုဆိုတာကိုကျွန်တော်တို့မှပါဝင်တဲ့လူတွေအားလုံးကခံစားရတယ်။အဲ့ဒါဒီအတွက်ကျွန်တော်တို့အဖြေရှာမှာအခုလိုစားမမြောက်လိုက်ဘူးဆိုတော့တကယ်တမ်းပြောရင်မျက်နာတော့ကျွန်တော်မျိုးကမျက်နာတယ်လို့တော့ကျွန်တော်တော့ဒါကြီးရချင်းသုံးသပ်မိတယ်။ကျွန်တော်အားမရှိပါဘူးထပ်မံကြိုးစားကြည့်ကြပါဦးမှာ
။ဒီဆွေးနွေးပွဲကိုတက်ရောက်ဖို့တွားခဲ့တဲ့စာရေးဆရာညီပူလေးကတော့သူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ဖြစ်ချင်တယ်ပေါ့ဗျာ။လုံးတက်နေတဲ့ကောင်ဘိုင်းရဝင်ရသူစိတ်ကူးနဲ့လာကြတာပဲ။စိတ်မချမ်းမြေပေါ်ရကပောက်ပြန်ရောက်တော့ညမိုးချုပ်ကြောက်နေရတော့ဆမမဟုတ်တော့ကျွန်တော်27ရာစုကကြောက်နေမှာတော့ကပောက်ချန်ရောက်လို့ခံစားရတော့နေရောကိုကြောက်နေတော့ဒါလူမျိုးစီပေါ်ရကိုပတ်သက်တော့
အစည်းအဝေးကျင်းပဖို့အကြောင်းမပြန်တာနဲ့ပတ်သက်ပြီးမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့နဲ့ခရိုင်ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အစည်းအဝေးမှာရောက်ရှိနေတာကြောင့်ပြန်လည်ဖြေဆိုနိုင်တာမရှိခဲ့ပါဘူးဒီလ23ရက်နေ့ကလုံခြုံရေးဆိုင်ရာအစည်းအဝေးမကျင်းပဖြစ်ပေမဲ့ချမ်းရေးတာဇံမြို့နယ်စစ်မှုထမ်းဟောင်းအဖွဲ့ကတပ်မတော်ကိုထောက်ခံတဲ့ဆန္ဒထုတ်ဖော်ပွဲကိုမနော်ရမန်ကွင်းမှာကျင်းပခဲ့တယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားကိုမြို့တော်ခန်းမမှာကျင်းပခဲ့ပါတယ်။လူကုန်ကူးမှုတိုက်ဖျက်ရေးနေ့အခမ်းအနားမှာမန္တလေးတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာစွန်မြင့်မောင်ကမန္တလေးမြို့မှာဖြစ်ပွားနေတဲ့ဒုစရိုက်မှုတွေနဲ့ပတ်သက်ပြီးဒါဟာလာမယ့်ဓာတ်ရက်ရွေးကောက်ပွဲနဲ့2020ရွေးကောက်ပွဲနီးကပ်လာချိန်မှာလက်ရှိအစိုးရအပေါ်ယုံကြည်ကင်းမဲ့အောင်ဖန်တီးတာတွေဖြစ်ကြောင်းပြောဆိုခဲ့ပါတယ်။မန္တလေးတိုင်းဒေသကြီးရဲတပ်ဖွဲ့ကတော့ဇွန်လကစတင်ပြီးလုံခြုံရေးစီမံချက်တရက်ကိုချက်မှတ်အကောင့်ထဲပေါ်ဆောင်ရွက်နေတယ်လို့ဒီရက်ပိုင်းတွေမှာလည်းလုံခြုံရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေပါတယ်
။ကိုမိုးစောသတင်းပေးပို့ထားပါ